COVID-19 ကူးစက်ခံရတာတပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတ Donald Trump ကသူဟာဘာဆေးမှဆက်တောက်စရာမလိုတော့ပဲကျန်းမာရေးအခြေအနေသိပ်ကောင်းချောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ် virus ပိုးကိုသူအောင်းနိုင်ပြီဖြစ်ကြောင်း Fox သတင်းဌာနမေးမြန်းခန်းမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနိုင်ရင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတသက်လုံးအတွက်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။ဆေးရုံမှာ၄ရက်ကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတအင်ဗျူကိုပြန်ပြီးရောက်လာတဲ့သမ္မတမှာဒီရောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနက Maria Bardi Romo ကမမေးခဲ့ပါဘူးရုပ်သံမင်းမြန်ကန်ထုတ်လွှင့်ပြီးတိတ်မကြခင်မှာပဲသမ္မတကသူ့ကိုဆေးကုဖို့မလိုတော့ကြောင်းအင်ဗျူရောဆရာဝန်တွေကမနေ့ကပြောခဲ့တယ်လို့သူ့ Twitter ကရေးခဲ့တယ်လို့ဒါဟာသူ့ကိုဒီရောဂါပိုးမကူးနိုင်တော့တယ်လို့သူများကိုလည်းမကူးဆက်စင်နိုင်တော့ဘူးလို့ဆိုလိုကြောင်းမောင်ရင်စွာကောက်ချက်ချထားတာလည်းတွေ့ရပါတယ်။ဒီရေးသားချက်ဟာ COVID-19 အတွက်မောင်ရင်ရဲ့အချက်လက်ပြန့်ပွားမှုဖြစ်စေတာကြောင့် Twitter စီးမင်းချိုးဖောက်ကြောင်းနောက်ပိုင်းမှာ Twitter ကရေးပါတယ်။သမရဟာကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာ CDC ဌာနကလက်ရှိသတ်မှတ်ထားတဲ့တီးကြခွဲနေဖို့မလိုတော့တဲ့စိတ်ချရတဲ့အဆင့်မှာရှိနေပြီဖြစ်ပြီးလက်ရှိသတ်မှတ်ထားတဲ့ဆန်တွေအရလည်းသူကလည်းတခြားသူတွေစီကူးစက်နိုင်တဲ့အဆင့်မျိုးမဟုတ်တော့ဘူးလို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကောင်လီကစနေနေ့ညမှာပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့သမရထရမ့်ကတော့စနေနေ့မှာအင်ဂျူရောမှာသူ့ကိုထောက်ခံသူတွေနဲ့နိုင်ငံရေးစုဝေးပွဲကျင်းပခဲ့တယ်လို့တနင်္လာနေ့ကစပြီးသူ့အကြိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida, Pennsylvania နဲ့ Iowa ပြည်နယ်တွေမှာကြီးမားတဲ့လူမှုစုဝေးပွဲတွေကျင်းပဖို့စီစဉ်နေပါတယ်။